မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းကျားလေးလေးအစီအစဉ်ကနေပြီးတော့ကြိုးပါရယ်ကျွန်တော်တို့ဒီနေ့စနေမဲ့ကြောင်းရံကတော့ American Outlook တော်ကနေပြီးတော့ဒီမြန်မာနိုင်ငံရခိုင်ပြည်မှာဖြစ်ခဲ့တဲ့ကိစ္စဟာ Genocide ဆိုပြီးတော့တမမှုနောက်ပိုင်းဖြစ်လာနိုင်ခြေတွေကိုကျွန်တော်တို့သုံးသပ်ဆွေးနွေးမှာပါရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းမှာဒီ Rohingya Muslim တွေအပေါ်မှာစစ်တပ်ကကျူးလွန်ခဲ့တာတွေကို Genocide လူမျိုးတုံးတပ်ဖြတ်မှုဖြစ်နေ American Outlook တော်ကနေပြီးတော့တမတ်ကြီးညာခဲ့ပါတယ်ဒီလိုမျိုး American Outlook တော်ရဲ့တမတ်ကြီးညာခြင်းရဲ့နောက်ဆက်တွဲအဖြစ်ဘလို့ရည်ရွယ်မှုတွေရှိလာနိုင်လဲနိုင်ငံရေးရဥပဒေကြောင့်ရဘလို့တည်ရောက်မှုတွေရှိလာနိုင်လဲဆိုတာကိုကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်အဲ့တော့ပါဝါဆွေးနွေးပေးမဲ့ပုဂ္ဂိုလ်2ဦးရှိပါတယ်ပထမတူကတော့ဥပဒေထောက်ကူပြုကွန်ရက်ကိုထူထောင်တဲ့လူခွင့်ရှိနေကြီးဦးအောင်ထူးဖြစ်ပါတယ်ဒီလိုင်းပေါ်ရောက်နေပါပြီနောက်တူကတော့ Internews အဖွဲ့ရဲ့သတင်းပညာရေးဆိုင်ရာဂျန်ပီးဇင်းစာဆရာဦးစင်ဝင်ဖြစ်ပါတယ်ခင်ဗျာနှုတ်ဆုံးဒီလိုင်းပေါ်ကိုရောက်နေပါပြီကျွန်တော်အရင်ဆုံးဦးအောင်ထူးကိုဖိတ်ခေါ်ကြပါလိမ့်ခင်ဗျာကျွန်တော်ထူးကြီးကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါ
တယ်ဟုတ်ကဲ့ဥက္ကဋ္ဌကြီးခုနကကျွန်တော်ပြောသွားလို့ပါ American Outlook တော်က Genocide ဆိုပြီးတော့ဒီရခိုင်ပြည်နယ်မှာဖြစ်ခဲ့တာတွေကိုသတ်မှတ်ကြေညာလိုက်ပါပြီအဲ့တော့ဆိုတော့နောက်ဆက်တွဲဖြစ်လာနိုင်တဲ့ကိစ္စပေါ့အထူးသဖြင့်ဥပဒေကြောင်းရပေါ့နောက်ဆက်တွဲတက်ရောက်လာနိုင်ကြတယ်နဲ့ပတ်သက်လို့ကောင်းထုတ်ပြလို့များသုံးသပ်မိပါလဲခင်ဗျာ
ဒီလိုအဓိကတော့ဘာကြောင့်ရည်ရွယ်တင်နေဆိုတဲ့ပုံမှာဆုံးဖြတ်ချက်ကြားသွားတယ်သူတို့ကတော့ကျင်းမှုကြီးတွေကျင်းမှုကြီးတွေကျူးလွန်ခဲ့တဲ့တွေကိုရင်းမြစ်ခဲ့တဲ့အတွက်နောက်ထပ်ကျင်းမှုကြီးတွေဆက်ပေါ်ပေါက်တယ်ကျွန်တော်ဒီဝယ်ယူချင်တာဟိုပြီးမှလေးလေးငါမှာကျင်းမှုကျူးလွန်နေလို့ငြိမ်းခွင့်ပြီးခဲ့တဲ့အတွက်ကျင်းမှုကြီးဆက်လက်ဖြစ်ပွားကျူးလွန်နေတယ်။ဆက်ကြည့်တဲ့အခါကျတော့အချင်းကရင်ပရနီရှန်းစတဲ့တိုင်းနာဒီတာပြည်မှာပါအခက်အခဲကကျူးလွန်မှုတွေဖြစ်လာတယ်။အောင်နိုင်ငံကသိလာတယ်။အဲ့တော့ဥပဒေစိုးမိုးကြီးပြတ်လာတယ်။ဒီလိုငြိမ်းချမ်းမှုရနိုင်တဲ့အခြေအနေမရှိတော့ဘူး။သူကမြန်မာစစ်တပ်ကတိုက်တဲ့အချိန်မှာတိုက်တဲ့နေရာမှာကျင်းမှုကြီးဆက်စပ်ကျူးလွန်ဝင်ရှိသွားတယ်။ကွင်းကြီးမှာဆိုရင်ကွင်းကြီးစစ်သား2ဦးနဲ့ရဲသား2ဦးကိုတစ်ထက်ရောက်ဖမ်းပြီးတော့မှပြစ်တလိုက်တာဟာသင်ကြားရရှိရသမှုပဲ။ရခိုင်ပြည်နယ်မှာဖြစ်တဲ့ပြဿနာဘာကြောင့်လဲဆိုတော့တဘာဝပြန်စားတဲ့အပေါ်မှာရခိုင်ပြည်နယ်သားခံစားဝင်ရှိတဲ့တဘာဝတန်စားတဲ့အပေါ်မှာဒီဖောင်းမှုခြေတဲ့ခြင်းနဲ့တွေ့ရခိုင်နဲ့ဝင်ကြရရဲမှာပြဿနာဖန်နေလိုက်တာပဲ။အဲ့တော့အလားတူပြဿနာမျိုးကအရှင်းမှဖြစ်တယ်ဥပမာဆိုရင်တနိုင်းဒေသမှာဒီနေ့ကစားပိုင်းနဲ့နှစ်တိုးလောက်ကြီးဖြစ်တာတနိုင်းမှာထွက်တဲ့အရင်းနေသူ့ပေါ်ဝင်ကိုလုံးဝထိကျုပ်ခြင်းတဲ့အတွက်မြန်မာစစ်တပ်ရဲ့ထိုးစစ်ကြီးတွေရှင်းတယ်။အဲ့ဒါဟာရခိုင်မှာဖြစ်တာနဲ့အလားတူတယ်။ဒါကြောင့်နိုင်ငံကသိလာတယ်။ဒီကျင်းမှုကြီးကိုကျူးလွန်မှုတွေပေါ်မှာအရင်းနေဘူးဆိုရင်တော့ဥပဒေစိုးမိုးပြက်ပြီးတော့ညီညာမှုနဲ့ဘရော့မှရမဟုတ်တော့ဘူး။အဲ့တော့ဥပဒေစိုးမိုးပြက်ရင်ကျွေးတိုးတက်မှုမဖြစ်နိုင်ဘူး။ဒီရမှုအလုံးဖြစ်နိုင်ဥပိ္ပစုံမူကြီးဒီဆောက်ရေးဟာဒီနိုင်ငံပြည်ထောင်လာမှာပဲနဲ့တစ်ကမ္ဘာလုံးပြည်ထောင်ဖြစ်လာတယ်။အဲဒါကြောင့်လည်းနိုင်ငံကုမ္ပဏီတွေကထဲဝင်စီဝိုင်းလုပ်ချင်တယ်။ဥပိ္ပစုံမူကြီးကပြက်နေတယ်။ဒီမှာရှုတ်တက်ကထင်တယ်လို့ခြေတယ်လုပ်ကန်နေတာတားလို့စီးလို့ကိုမရဘူး။အဲကြိုက်တဲ့အချိန်မှာတတ်မယ်၊ကြိုက်တဲ့အချိန်မှာစာချုပ်တွေချိုးပေါက်မယ်၊ကြက်တွေလုံမယ်။ဒီပြည်ထောင်ဖြစ်လာတော့နိုင်ငံကုမ္ပဏီဝင်မဲ့ဟာလည်းမဝင်သေးတော့ဖြစ်သွားတယ်။အဲ့ဥပ္ပိစုံမူကြီးကိုဘယ်လိုပြန်နေပြီးဆောက်မလဲဆိုရင်ဒီဆယ်စုနည်းနဲ့ခြေပြီးတော့ဥပ္ပိစုံမူကြီးပြက်အောင်ပြမှုကြီးတောက်လျှောက်ကျူးလွန်နေကြတဲ့မြန်မာစစ်တပ်ခေါင်းဆောင်နဲ့တာဝန်ရှိသူများပေါ်ကိုပြည်တွင်းတရားစီရင်ရာရှင်ယူလို့မရတော့ဖြစ်တယ်။အခါကျတော့နိုင်ငံတကာအဆင့်တရားစီရင်ရေးတွေကနေပြီးတော့တရားစီရင်ပါဝင်သပေါင်းတုံကရုပ်နိုင်အောင်ပြည်တွင်းဆောင်တဲ့အခြေခံကနေပြီးတော့အေဂန်ကွန်ဂရက်ဆွတ်တော်ကပထမဆုံးအခြေခံနားလိုက်ကြပြီလို့ကျွန်တော်နားလိုက်ပါတယ်။
ဟုတ်ကဲ့အဲ့တော့ခုနကပြောလို့မြန်မာနိုင်ငံနဲ့ပတ်သက်လို့သူပြည်မြန်မာစစ်တပ်ရဲ့အရာရှိတွေကို ICC မှာတရားစွဲဖို့ကိစ္စတွေကလည်းအခုလက်တော်ဖြစ်နေတဲ့အခါကျတော့နိုင်ငံတကာဥပဒေကြောင်းရာတည်ရောက်မှုတွေကဘယ်လောက်ထိဖြစ်လာနိုင်မှာလဲခင်ဗျာဒီဆုံးဖြတ်ချက်က
ဒီလိုရ ICC ကသွားတဲ့ဟိုတကြောင်းပေါ့လေဒီ ICC ကတရားစွဲရာရှိကိုယ်တိုင်ကနေဒီရောမှာကဏ္ဍမှစစ်သေးမှုတွေစလုပ်နေပြီကဏ္ဍမှစစ်သေးမှုပြီးလို့ရှိရင်ကျွန်တော်တို့တရားဝင်စည်းမှုသွားတော့မယ်။ဘာရဲ့ချိန်ပါတည်ပြလိုက်ပြီဆိုရင်တရားဝင်စည်းမှုသွားပြီဆိုရင်တော့ဖြစ်ရင်တစ်ဖက်ကဒီသူတို့အခုနိုင်ငံကထောက်ပြနေတဲ့စစ်ကောင်းဆောင်တွေပေါ်မှာဖန်ဝန်းထုတ်တာရှိသွားနိုင်တယ်။နိုင်ငံသူဆက်တရားယူရုံးမဥပဒေကိုတည်ဆိုင်နိုင်ငံတွေကလိုင်းနာကျင့်သုံးမှုလိုလာတယ်။ဒါလမ်းကြောင်းတစ်ကြောင်းဖြစ်တယ်။နောက်လမ်းကြောင်းတစ်ကြောင်းကတော့ကျွန်တော်တို့ဒီပြီးခဲ့တဲ့စက်တင်ဘာလထဲမှာထုတ်ပြန်ခဲ့တဲ့အခုက24ရက်နေ့ရွှေနယ်တိကျထွက်သွားတယ်ပြည်သမကဆက်လက်ချပွေးနေရှင်ရဲ့အရှင်ခန္ဓာပေတိယ3အင်မှာပါသွားတယ်အဲ့ဒါပါလဲဆိုတော့နိုင်ငံတကာမှာရှိတဲ့တရားစီရင်စနစ်တွေကနေပြီးတော့ တရားယုံကြည်ကနေပြောလည်းပဲဒီကိစ္စကိုယူဆောင်ဖို့ဖြစ်တယ်။အဲ့ဒါကိုကျွန်တော်ဘာလို့ခေါ်လဲဆိုတော့ universal jurisdiction လို့ခေါ်တယ်။သလောကလုံးဆိုင်ရာစီမံခန္ဓာလို့ခေါ်တယ်။အဲ့တော့အချို့တိုင်းပြည်ကမြို့သားတရားရှင်ရေး national court ဖြစ်တော်냐လည်းပဲဟိုဟောအင်းမှုကြီးကျူးလွန်တဲ့သူတွေဟာအဲ့တိုင်းပြည်မှာရောက်သွားမယ်။အဲတုံးလို့ရိုက်တိုင်းပြည်ကလက်ခံယူဆောင်မယ်။ဆိုတဲ့အခါမှာအဲ့လိုစီမံကို universal jurisdiction လို့ခေါ်တယ်။အဲ့ဒါမျိုးကိုကျင့်တုံးမှလို့လည်းပြည်သမားအချက်လက်ခဝေမရှင်ကထောက်ပြထားရှိတယ်အဲ့လိုရှိတဲ့အတွက်တချို့နိုင်ငံတွေမှာလည်းပဲအပြင်းမှုကျူးလွန်တဲ့ပုဂ္ဂိုလ်တွေအားလို့ရှိရင်အဲ့ပြင်းမှုကျူးလွန်ဒေသတွေမှာရှိတဲ့စီးပွားရေးလုပ်ငန်းကုမ္ပဏီကြီးတွေပေါ့အဲ့ကုမ္ပဏီကြီးတွေဟာလည်းပဲတနည်းနည်းနဲ့ဒီပြင်းမှုကျူးလွန်မှုများနဲ့ဆက်ဆက်ပတ်သက်တယ်လို့ယူဆနိုင်ကြထောက်ထားပြီးပေါ်လာမယ်ဆိုရင်အဲ့နိုင်ငံတွေမှာလည်းတရားစွဲရေးတွေဟာမျိုးတွေဖြစ်လာနိုင်ပါတယ်
โอเคတနင်္ဂနွေဇန်ဘာလစီးပွားရေးရလက်ခံမှုတွေပါကြီးလာနေတယ်ပေါ့အကြီးကကြီးနှုတ်တာမှုလည်းပတ်သက်လို့โอเคကိုအောင်သူရေဒီတိုင်းပေါ်မှာခဏနေပြီးအောင်ခဏကျွန်တော်နောက်တူဖိတ်ခေါ်ကြပါလေကိုစင်ဝင်းအာအင်တာဗျူးဆာပါဦးစင်ဝင်းခုနကတော့ဦးအောင်သူကတော့ဒီဥပဒေကြောင်းအရဖြစ်လာနေတဲ့နောက်ဆက်တွဲအခြေအနေပေါ့ကျွန်တော်ကိုစင်ဝင်းကိုမိကျင်လာကတော့ဒီအောက်လွတ်တော်ကချိန်ညာချက်ဟာပြည်တွင်းမှာဖြစ်စီနိုင်ငံတကာမှာဖြစ်စီနိုင်ငံရေးရသိအောင်မှုအောင်ဘယ်လောက်ထိရှိပါလဲခင်ဗျာ
ကျွန်တော်အမေရိကန်အောက်လွတ်တော်ကဒါဟိုဒုတိယပေါ့နော်ပထမပြီးခဲ့တဲ့လကကနေဒါအောက်လွတ်တော်ကလည်းဒါမျိုးကျင်ညာတယ်ကျွန်တော်ဆိုက်ဆိုပြီးတော့နော်အဲဒီဟာကဘလောက်ပြည်တွင်းမှာတော့ဟိုရိုက်ခတ်မှုကတော့ပြည်တွင်းကတော့စောင့်ကြည့်ဒါဟိုဘယ်လိုဖြစ်မလဲဆိုတော့ဟိုစိတ်ဝင်စားဟိုဆက်စုတာပေါ့လေစောင့်ကြည့်နေတာမျိုးပေါ့နော်အဲဒါပြောရရင်တော့ဟိုမြန်မာပြည်တွင်းမှာကနိုင်ငံကအရေးဒီလိုမျိုးဟာနဲ့ပတ်သက်ပြီးတော့ဒီလိုဒီနေ့ဆက်စားတော့ပြီးတာဟုတ်ပါသလားတော့ဟိုတို့တော့လည်းပဲဒီဟာကအဲစိတ်ဝင်စားဖို့ကောင်းတယ်ဆိုတဲ့အချက်ကိုဒါဟိုပါဖြစ်တော့နိုင်ငံကတရင်းနေရာနေပြီးတော့ပြန်လာထောင်းနေရတာပေါ့နော်အဲနိုင်ငံကမှာတော့ဒီမွတ်စလင်တိုင်းပိုင်းရတော့ဒါဟိုအင်မတန်မှကျိုးဆိုကြတယ်ဒီယူရိုစာတွေကတော့ဒီဟာကဟိုတုတ်တက်မှုနော်ဟိုဒုက္ခတဲ့စခန်းတွေမှာသူတို့တရားနဲ့ပတ်သက်ပြီးတော့အာရဝန္ဒရှိတယ်သူတို့ကတော့တစ်ခုခုဆက်ဖြစ်လာလိမ့်မယ်သူဟိုပျော်လင့်နေကြတယ်အဲသူတို့အတွက်ကိုဟိုအတန်ထွက်လာပြီးအရေးယူဆောင်ရမှုတွေဖြစ်လာလိမ့်တယ်လို့တော့သူတို့ကတော့မြင်ကြတယ
်ဟုတ်ကဲ့ခင်ဗျအဲ့တော့ကျွန်တော်တခုနေချင်တာကအခုဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့အဖွဲ့အစည်းတွေရဲ့တုံ့ပြန်ချက်ကိုဘယ်လိုမြင်ရလဲခင်ဗ
ျမြန်မာနိုင်ငံရဲ့အဖွဲ့အစည်းတွေအများစုကတော့ဟိုဟိုတိုင်းနိုင်ငံလောက်ဒီဟာကိုကိုကဟိုကြွားပြီးတော့မပြောကြီးဆိုတဲ့ဟာပေါ့မှာဒီပေါ်မှာသူတို့ဟိုနှစ်ပိုင်းရှိတယ်ဒါတစ်ပိုင်းကတော့ဒီဟိုပေါ့စစ်ဘုတ်ကျုပ်ဒီအေးကျူးလွန်နေဆိုတဲ့အပိုင်းအရေးယူလဲအရေးယူပေါ့ဒါမျိုးပေါ့နော်အဲသို့တော်လည်းပဲအဲဒီမိုကရေစီအတွင်ကူးပြောင်းမှုကိုဖြီးသွားမှာတော့ဟောဆိုရင်ကြတယ်ဒါကတော့ကျွန်တော်ပါမန်ပြည်သူတွေအများကြီးမှလည်းဒီလိုမျိုးဖြစ်တယ်လို့မြင်ပါတယ်ဒါကြောင့်မို့တစ်ခါလေကြာရင်အဲဒီမီဒီယာတွေမှာဒါမျိုးတွေပေါ်ကြတဲ့အခါကျရင်အဲပါမန်ပြည်သူတွေကနေပြီးတော့တုံ့ပြန်တာအထူးဟိုမတော်စားစုကြည်နဲ့ပတ်သက်ရင်ကပြောပြီးပြောတာဒီအပေါ်မှာအဓိကများပါတယ်သူတို့အမြင်တွေကတော့ဟိုဟိုလိုမုံဒီမှုဆိုတဲ့ဒီလိုကြီးမုံဒီမှုပါတယ်မုံဒီမှုဆိုတာလေဟုတ်တယ်တကယ်ဟုတ်ပဲဒါကိုတိုင်လိုက်မှတ်တာလို့ပြီးတော့မုံဒီအမုံတရားတွေဖန်တီးနေတဲ့လူတွေရှိတယ်ဒါပေမဲ့ဒါကတက္ကနာအများကြီးကတော့ဘာလို့လဲဒီမိုကရေစီအတွင်းကူးပြောင်းမှုကျွန်တော်တို့မှာရအောင်ရပဲဖြစ်တယ်ဒါကြီးပြတ်သွားမှာဆိုရင်လေအဲ့ဒီဟာကိုကျွန်တော်တို့ကလည်းဆွဲမြင်ပြီးတော့လုပ်ပါလေ
ဟုတ်ကဲ့ခင်ဗျအာဒီတိုင်းတော့ဘာခဏဒီနေပြပါအောင်ခင်ဗျဥအောင်သူဥစီမွေကျွန်တော်တို့ရှင်တွေကလည်းများတော့ねသူတို့ဆက်ပေးကြပါလေရင်ကူးဥခင်မောင်ဝင်ဥခင်မောင်လွင်ဟုတ်ကဲ့တို့တို့စနေမင်းများလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့။ကျွန်မစိုက်လို့တတ်မဲ့ခင်ဗျာကြောင့်ဒီမှာအစိုးရကနိုင်ငံရေးဥပဒေများကိုဒီလိုကြမ်းမရရှိဖို့ပြောရတဲ့ဖြစ်တယ်။ဒါပေမဲ့ဖြစ်နေတော့ NDA အစိုးရနဲ့တက်ဖို့ဒီတက်ဖို့ဒီအစိုးရတက်မလို့ဘာတောင်းရှိရတယ်လို့တက်မှတ်တယ်ခင်ဗျာ။နံပါတ်၃နဲ့ရခိုင်ပြည်နဲ့ဒီနိုင်ငံရေးပါတီများကြီးပါတီများကြီးအဲဒီကစားချက်ဖြစ်ဖြစ်ဒီ NDA အစိုးရကိုပိုးချခြင်းအောင်ဖန်ရတဲ့ဖြစ်ပြီးတော့တက်မလို့အလားချင်းလမ်းကြောင်းပေါ်ကျရအောင်ပြုတ်ပြုတ်ကြည့်ကြည့်ဒါကြောင့်ဖြစ်နေတော့တခိုင်တဲ့နာအကြောင်းဒီလိုစီးစီးကြောင်းရင်းလေးကိုပြုတ်ရချာရှိပြီတိုင်းပြည်စီးရေးအနေနဲ့ကကြည့်အောင်ဖန်ရကြည့်ကြည့်2020တွင်မတူတူအဖန်ရရောရှုပ်ထွေးမှုတွေကြောင့်ဖန်ရကြည့်ကြည့်ဒီနောက်ဆက်ပြီးအခြေအနေများတော့အမေရိကန်သမားတွေအမေရိကန်သမားတွေအမေရိကန်ဆိုတာပေါ်မှာမြည်ကြည့်ရတယ်ဒီအမေရိကန်ကြီးခရင်တက်မလို့ရနေတယ်ကိုယ်ကျေနပ်တယ်လေဒီစားကြရေစီးရအရေးကြီးတယ်လေယူကြပါခင
်ဗျဟုတ်ကဲ့ခင်ဗျာကျေးဇူးပါကိုအစ္စလမ်နောက်တယောက်ဦးပါကိုအစ္စလမ်ဒီတော်တော်စနေနေမြောင်းလို့ရပါလေခင်ဗျာ
ဟုတ်ကဲ့ပါ
ကျွန်တော်မြန်မာနိုင်ငံမှာရှိနေတဲ့အစိုးရကစစ်စီစင်းတင်ကျွန်တော်ရပိုင်ကျွန်တော်မှာရှိကျွန်တော်ဝင်ရလို့မျိုးကပါကျွန်တော်စိုက်လို့ပါပေါ်နေပြီစပါတယ်ခင်ဗျာမတော်စလီပြန်သွားပြီးတော့ကျွန်တော်ရပိုင်ကျွန်တော်မှာရှိကျွန်တော်စိတ်ချခံရတာများပါတယ်အခုမတော်စစ်တော့စိတ်ချမှာရှိကျွန်တော်အစိုးရအစီအလဲစိတ်ချခံရတာမတော်စစ်တော့မှာရှိကျွန်တော်ကမောင်တော့ဒီကောင်ရပ်တောင်ကျွန်တော်မှာရှိလေဘာမကောင်းလို့ကျွန်တော်စိတ်ချမ်းရတယ်။ဒါကြောင့်တော့ဆုံးရတဲ့မြင့်စက်စီဆိုင်။အမျိုးသမီးတွေတောင်းလို့ရှိအတမတ်စီကြီးဆိုင်ရတယ်မှာ။အတောင်းရှိရကြောင့်မကိုယ်ရှိရဖြစ်။တောင်းရှိရကြောင့်မကိုယ်ရှိလာပြီးတော့လေရအောင်ဆိုရအခုဒီမှာဘုရားရဲ့စကားမှာပြည့်ရဖြစ်ပါလိမ့်။အချို့အမျိုးသမီးတွေကကိုယ်ဆက်ဆက်လိုက်ရသေးတယ်။ဟုတ်ကဲ့ဆရာဒုံတက်ပါနေစီပြောဖို့ဆက်ဆက်ရှိတယ်။အဲ့ဒါအဲ့ဒီအစကမင်းတကအဖြစ်ကကျွန်တော်ဒီရတဲ့ဒီဒီမှာဒုက္ခတွေဆက်ဆံလိုက်တယ်။ဒီစေစံတော်ရဲ့လူရဲ့မိသားစုတွေနဲ့ငါအတမတ်ပြည်ခံရတဲ့အယူတမျိုးတွေနဲ့တို့ကပူတိုင်းကြည့်ချက်ဖြစ်ဖြစ်ဖြစ်နေနေပြီးဒီအစလာကိုပြည်ပြီးတော့အခုအမေချာအောက်ရက်ကဒီနေ့ဆောက်စုပြီးတော့လူမျိုးစုံဖြစ်နေပြီးတော့ဒီကအသေးစိတ်ကိုကျွန်တော်ဒီကဒီလုံကလည်းလည်းလည်း
ဟုတ်ကဲ့ခင်ဗျအခုအစိုင်းကျေးဇူးပါကျွန်တော်တို့နောက်ထပ်သတင်းရှင်တွေရှိတယ်ကျွန်တော်အဲ့နောက်ထပ်သတင်းရှင်တွေအဆက်မပြေးခင်မှာခုကဥကုတ်ခမောင်းလေးပြောသွားတဲ့ကိစ္စကိုကိုစင်ဝင်ပြောသွားတဲ့ကိစ္စနဲ့ပတ်သက်လို့ဥအောင်ထူးရဲ့တုံ့ပြန်ချက်ကိုကျွန်တော်သိချင်ပါတယ်အဓိကစိုးရင်ချက်ကခုနကပြောပြီးလို့ဒီလက်ရှိမြန်မာနိုင်ငံဒီမိုကရေစီပြောင်းလဲရေးကိုထိခိုက်နိုင်လားမြန်မာနိုင်ငံအယက်သားအစုရတည်ရှိမှုကိုထိခိုက်သွားနိုင်ပါလားဆိုတဲ့စိုးရင်ချက်ပါကိုအောင်ထူးဘယ်လိုမြင်ပါလဲခင်ဗျလ
ူပြအာဒီဒီမိုကရေစီပြောင်းလဲမှုဆိုတဲ့အသုံးအနှုန်းကတော့ကျွန်တော်တို့ဖြစ်စီခြင်းနဲ့ဆန္ဒပါအဲဆန္ဒကကျွန်တော်မရှိဘူးစိတ်ဝင်မှာရှိသလိုလူတို့အများစုမှလည်းရှိတယ်ကျွန်တော်မှလည်းရှိတယ်သူတို့လည်းပဲနှောင်းချစ်ဖွဲ့စည်းပုံချီရန်ဦးရောက်မှာဒီမရှိကြောင်းလဲမှုကလုံးဝကိုမဖြစ်နိုင်ဘူးဘာကြောင့်လဲဟိုနှောင်းချစ်ဖွဲ့စည်းပုံချီရန်ဦးရဲ့နိုင်ငံပါတီများကဏ္ဍမှာအရင်းတရနာရှိတယ်စီကန်းရှိတော့ဒီမရှိလို့သုံးထားတယ်ဒီမရှိကစီကန်းနဲ့တော်လို့မရပါဘူးကျွန်တော်တို့မှာဒီမိုစီကိုဥပိ္ပဆုံမွေးနဲ့ညီတုံးရတာဖြစ်တယ်။ဆိုတော့ဥပိ္ပဆုံမွေးအားကောင်းမှဒီမိုစီရဲ့ဖြစ်တာလားဖြစ်တယ်။ဆိုတော့ရှီကန်းဆိုတာကရေးကြည့်မှန်လေလူအဖွဲ့ကြီးတဲ့လူလိုအပ်တယ်။ဒါပေမဲ့ရှီကန်းကတကြောင်းတကာတာဒီရောတပူဆန်းဖြစ်တယ်။ရှီကန်းကရှီကန်းထုတ်သူကရှီကန်းထက်မှရှိတယ်။ဥပိ္ပဆုံမွေးဆိုတာကဥပဒေအောက်မှာအကုန်လုံးရှိတယ်။အစိုးရရှိတယ်အာဏာပိုင်တွေရှိတယ်။ဒီနှစ်ခုကကွန်ဆက်ကအတွေးခေါ်ကရှီနဲ့ယူလို့ခြားနာတယ်ဒီပြည်မှာလည်းခြားနာတယ်ဒါကြောင့်အင်းမှုကျူးလွန်တဲ့သူကိုပြစ်ဒဏ်ပေးရမယ်ဆိုတဲ့အားကောင်းတဲ့ဆန်ထားချက်ကဥပ္ပိစုမှုရင်းမှာပဲရှိတယ်စီကန်းမှာမရှိဘူးအဲ့တော့မြန်မာစစ်ကောင်းဆောင်တွေကဒီမိုကရေစီဆိုပြီးစီကန်းနဲ့သွားကျင်တယ်စီကန်းနဲ့လည်းသွားနေကြတယ်ဥပ္ပိစုမှုရင်းနဲ့အညီမသွားဘူးခဏဥပ္ပိစုမှုရင်းလို့ပြောတဲ့အချိန်မှာဒီလိုတော့ဘယ်သူမှအင်းမှုကျူးလွန်တဲ့သူကိုပြစ်ပေးပါဆိုတဲ့အတန်ကပြေလောင်ထွက်မလာဘူးအဲ့တော့ဥပ္ပိစုမှုရင်းကအသက်ဝင်ဝင်ရင်းနေတယ်ဥပ္ပိစုံဝေးကရူပိုင်လို့ဖြစ်နေတယ်။တရှိတည်းတဲ့ဥပ္ပိရှိတယ်အဲ့ဒါကိုလိုက်နာပါဆိုဥပ္ပိစုံဝေးဖြစ်နေမြင်နေရတယ်။ဥပ္ပိစုံဝေးရဲ့အစမှာဟာမူရာဘီဖြစ်မှာပြင်းမှုကျူးလွန်တဲ့လူကအစ်တံကိုပေးခဲ့တာဖြစ်တယ်။အဲ့တော့ပြင်းမှုကျူးလွန်တဲ့လူပြစ်ပေးရမယ်ဆိုဥပ္ပိစုံဝေးကိုတကယ်လက်တွေ့ကျင့်သုံးမှလာရင်ဒီမိုစီကရှင်းသားနိုင်တယ်။ဥပ္ပိစုံဝေးကကြည်ပြုံးနေတာကဒီမိုစီကဘယ်လိုမှမရှင်းသားနိုင်ဘူး။ဒီမိုစီအခုပြောဆိုတာတော့ရောက်အောင်ဖြစ်နိုင်ဘူး
။ဟုတ်ကဲ့ဒါတစ်ချက
်။နောက်တစ်ချက်ကဒီဥက္ကမောင်လည်းပြောသွားတယ်။နိုင်ငံပါတီကြီးများကြီးကစားကွက်လို့ပြောတယ်။ဆိုနိုင်ငံပါတီကြီးများကြီးကစားကွက်ဆိုတာကတော့ဒါတစုံတရာရှိရောဟိုပန်းနိုင်တာပေါ့လေ။အဆိုကျွန်တော် NLD တိခါကြအောင်ဆိုရဲ။သို့တော်လည်းပဲ NLD တိခါကြအောင်မြန်မာရှစ်တက်ကလုပ်တယ်ဆိုရင်လည်းဒါကကစားကွက်မဟုတ်တော့ဘူး။ဒါကနိုင်ငံတကာအဆင့်ရှိတဲ့ crime ဖြစ်သွားပြီ။ရစုံမှုကြီးဖြစ်သွားပြီ။ဒါကဒုက္ခနဲ့သိန်းကျော်လောက်ကဘဝနဲ့အဆင့်နဲ့ခန္ဓာကိုယ်နဲ့ကြည်စီဥစ္စာနဲ့ချိတ်ထားတဲ့နိုင်ငံတကာ crime ဖြစ်သွားပြီ။ဒါကိုကျွန်တော်တို့ကကြားကွက်လို့စဉ်းစားလို့မရတော့ဘူး။အဲ့လိုကြားကွက်လို့ပေါ်လို့စဉ်းစားနေတဲ့ကာလပတ်လုံးဆင်ဘရောမမြန်မာနိုင်ငံတည်ငြိမ်တဲ့ဒီမိုစီနိုင်ငံသူ့တက်ဖွံ့ဖြိုးတဲ့နိုင်ငံဖြစ်မလာနိုင်ဘူး။အဲ့တော့ဥပ္ပိစုံဝေးအခြေခံကကိုဒီလောက်ကြီးမားလွန်အားကြီးတဲ့ရက်ဆက်လွန်အားကြီးတဲ့ပြည်ဝကြီးကျူးလွန်တဲ့သူတွေကိုပြစ်ပေးပြီးတော့ဥပ္ပိစုံဝေးတိဆောက်မှလာရင်ကျွန်တော်နိုင်ငံရေးရှိငင်းချမ်းတည်သူ့တဲ့ပုံလို့နိုင်မှာဖြစ်ပါလေ။
ဟုတ်ကဲ့ခင်ဗျ။ကိုအောင်သူရဲ့ကျေးဇူးပါကျွန်တော်နောက်ထပ်သတင်းရှင်တွေလှည့်ပေးချင်ပါလေ။နောက်တစ်ဦးကတော့ကိုငင်းချမ်းဒီလိုက်ပေါ်မှာရှိပါလေ။ကိုငင်းချမ်းတို့တို့ဆွေးနွေးမြေမြောက်လို့ရပါလေ။
ဒါကြပြအခုဟောတော့ပေါ့နော်ကျွန်တော်ဆိုင်လို့သတ်မှတ်တာအမေရိကန်အောက်စုတော်ပါပေါ့ဒါပြည်သူတွေရွေးချယ်တင်မြှောက်ထားတဲ့သွတ်တော်ကိုယ်စားလှယ်တွေကသတ်မှတ်ထားတယ်ဆိုတဲ့အခါကျတော့အမေရိကန်ပြည်သူအတန်လို့ပြောလို့ရတာပေါ့နော်ဒါသိချက်သိချက်ကဗမာတမတော်ဆိုပြီးတော့ဒေါအောင်သက်ကြီးကလည်းဖေဖေတီတောင်းတဲ့တမတော်ပြောတယ်ဗမာပြည်မှာတမတော်ကအစ်တက်ကပေါ့နော် institution အင်အားအကောင်းဆုံးပါဒီထက်မှနိုင်ငံတကာကနေပြီးတော့တန်တရားရှိပါတယ်စစ်မဲ့စင်းမဲ့ဆိုပြီးတော့သတ်မှတ်ထားတဲ့သူတွေရာဇဝတ်ပေါင်နေလို့တော့မှမသုံးလို့ပါဘူးတန်တရားရှိတဲ့သူတွေကိုဒီလိုမျိုး institution ကြီးတစ်ခုကဒီလူတွေကြောင့်နာမည်ပြတ်တာကိုဘာကြောင့်ထုတ်မပေးပဲနဲ့ကျွန်တော်ဆိုင်လုပ်တဲ့နိုင်ငံလို့ဗမာပြည်ကနာမည်တွင်းနေတာကိုဗမာပြည်ထဲမှာရှိနေတဲ့ NLD အပါအဝင်ရှိသမျှလူထုကဒီဟိုစစ်တပ်ကမကောင်းတဲ့သူတွေကိုဖယ်မထုတ်ခဲ့နဲ့ဘာဖြစ်လို့စစ်တပ်နဲ့ဗမာပြည်နဲ့တွဲပြီးတော့လူမျိုးကြီးဝါဒကိုအကောင့်ထဲဖောနေတာလဲပေါ့အဲ့ဒါကြောင့်မို့နာမည်ပြည့်ရတဲ့အတွက်ဂျီနိုဆိုက်ကိုသတ်မှတ်ခံထားတဲ့အတွက်ဗမာပြည်ဘလို့ဆုံးရှုံးနိုင်လဲဆိုတာဥသိဝင်းအနေနဲ့ဖြေပေးရင်ကိုကောင်းပါလေကိုအောင်သူကတော့ခဏကပြောသွားလား
ဟုတ်ကဲ့ခင်ဗျကျွန်တော်ဥသိဝင်းအဲ့ပေးပါမယ်ကျွန်တော်နောက်ဆက်တော့ရှိသူလဲတစ်လျှောက်တုံးဖိတ်ရပါဖိတ်ချင်ပါလေခင်ဗျတစ်လျှောက်တည်းကိုတက်ခိုင်တိုးတိုးဆွေးနွေးမြင်းမြင်းလို့ရပါလေ
ခင်ဗျာကျွန်တော်ဒီဂျီနိုဆိုက်ဆိုသတ်မှတ်ခံရပြတ်သက်ပြီးတော့ခုနကကိုအောင်သူပြောတာဆိုတိုင်းရင်းသားတွေမှာဖြစ်တဲ့ဓမ္မစစ်တဲ့ထိုးစင်တဲ့ဒီအခိုင်အမာဖြစ်တဲ့ကိစ္စတွေကိုပတ်သက်ခွင့်ပြုခြင်းနဲ့ဟိုတိုင်းရင်းသားတွေမှာဖြစ်တဲ့ကိစ္စကိုဗမာပြည်သူများစုကလည်းဘယ်သူမှမထောက်ခံမှုဖြစ်တဲ့ပုံကတောက်လျှောက်ကိုကန့်ကွက်လာတဲ့စစ်တပ်ကိုဆန့်ကျင်လာတဲ့ဖွဲ့စည်းပါဗမာပြည်သူဆိုဒီအခိုင်အမာကိစ္စမှာတော့တက်တာတခြားစီဟိုဒီရဲစခန်းပေါင်း30ကျော်တိုက်ခိုက်ခံရတယ်ဒီစစ်ထနာတဲ့ခုတိုက်ခိုက်ခံရတယ်နောက်ကျတော့ဦးကခါကိုကျော်သိန်းဒီရခိုင်နေသားတော့ပြီးတင်းရွေးချိန်မှာအာစာဖွဲ့စည်းဩဇာအဲ့ဒီမှာဘလောက်ပြန်လဲနေဆိုတိဒါမျိုးသတင်းကြီးကြီးအဲ့မဖော်တော့ကြဘူးဟိုပြောတာဒါမျိုးကိုကျော်သိန်းပြောတာဟာနိုင်ငံတော်ပြန်လာမပြန်လာမသိဘူးအမေရိကန်အောက်လို့တော့ရေးတူရှိတာတော့မသိဘူးဗမာပြည်သူကျတယ်မှာဒါမှန်ရရဆိုကျွန်တော်သိတယ်ဒါပေမဲ့အဲ့ဒါကိုကျတော့ဘယ်သူမှမထောက်ပြောဘူးဒါအဲ့ဒီလူတွေပြန်လာပြီဆိုရင်ရောဒီကြေညာအေးမလားမအေးဘူးမအေးကြကျွန်တော်အမှားခံရရဲ့
ဟုတ်ကဲ့ပါ
အဲ့ဒီငြင်းနေနေစီဘယ်လိုမှ
တကယ်တော့တိုင်းမှာကျွန်တော်တစ်ဆက်တည်းကျွန်တော်ပြော
ဦးအောင်သူတို့ဘာထက်ဦးကသိဝင်တို့ထက်ငြင်းရထက်ပြီးဘာလို့မဆွေးနေကြလဲဒါကိုမေးချင်တာ
အဲ့မှာသတင်းနဲ့ပတ်သက်လို့ဆိုရင်ထက်ပြောချင်ပါတယ်ဒီရခိုင်ဒေသမှာအာစာတိုက်ခိုက်မှုနဲ့ပတ်သက်လို့ဟိန္ဒူတွေတက်ခါနဲ့ပတ်သက်လို့အမြဲပြောကြပါတယ်ဒါပေမဲ့သတင်းတွေမှာကျွန်တော်ဖော်ပြပြီးသားဖြစ်ပါတယ်ဒါတွေကဖော်ပြဒါပေမဲ့
ဟုတ်ကဲ့
သတင်းဆိုတာမြုပ်နေတဲ့ကိစ္စတွေကိုဖော်ထုတ်တဲ့ခါကျတော့မရူဂျာရဲ့ကိစ္စနဲ့ပတ်သက်လို့အခုတည်းကြီးအဆိုးရွားလာတယ်တောင်းမခံဘူးဒါတစ်ဖက်ကကျွန်တော်ပြောတာမဟုတ်ပါဘူးအဲ့ဒါကြောင့်မလို့သတင်းရဖြစ်တဲ့သဘောကိုကျွန်တော်ဖြစ်ဒီကောင်ပြောပြတာပါခုနကသတင်းတွေကိုထိန်ချန်ထားတာတော့မရှိပါဘူးခုနဟိန္ဒူတွေဖြစ်တဲ့ကိစ္စခုနဒီဘက်မှာခုနအာသာတိုက်ခိုက်မှုကိစ္စဒါတွေကတော့နိုင်ငံတကာလည်းပြီးပါတယ်ခင်ဗျကျွန်တော်ကိုစင်ဝင်းကိုလှည့်ပေးကြပါခင်ဗျကိုစင်ဝင်းခုနကကိုငင်းချမ်းမီးသွားတဲ့ကိစ္စနဲ့ပတ်သက်လို့ energy အဆိုးရွားမှာကိုတာဝန်ရှိဦးလားလဲအားလေးဖြည်းဖြည်းစီကျွန်မလေ
းဒီလိုမျိုးပေါ့ကျွန်တော်ဆိုင်ကျလာမဖြစ်လားဟလာဟိုကျွန်တော်ဆိုင်နဲ့ဆက်ဆွဲတဲ့ဟာတွေဒီရရေဆက်ဆွဲတာတွေဟာကိုတရားကျုံကျွန်တော်အမြင်ကတော့တရားစီရင်လို့လုပ်ကုန်လုပ်နေတယ်ဘယ်လိုဟာမျိုးမှာတော့အကောင်းဆုံးအနေထားဖြစ်မလဲဆိုတော့ကျွန်တော်တို့ပြည်တွင်းမှာကိုတရားစီရင်လို့လွတ်လပ်တဲ့တရားစီရင်မှုဆိုတဲ့ဟာဖြစ်တယ်ဒါပေမဲ့ပြောရလို့ရှိရင်အဲ့ဒါကဖြစ်ဖို့လမ်းမရှိနော်ဟိုကျွန်တော်မြင်နိုင်တဲ့အနာဂတ်ကြီးကိုဘာမှအဲ့ဒီကမရှိဘူးအဲ့တော့အခုလိုအနေထားမှာတန်ကြီးရဲ့ဒီခုဒီအတိုင်းလိုက်အနေထားဒါတစ်ပတ်မှနိုင်ငံရေးရဲ့ဒီဟက်ပါဝါကိုဟိုဟိုတိုင်လာတာဟိုစစ်တပ်ရဲ့တိုင်လာတာပါဝါရှယ်ရင်းနေတာဒီထောင်းတော့လူမျိုးစုဆိုင်တီကဟိုတစ်ပတ်ပြစ်တင်နေတဲ့ဟာအာကူကကြီးနေတယ်အဲ့တော့အစိုးရလုပ်တင်တာဆိုတော့လုပ်တင်တာပေါ့လုပ်ရင်ကောင်းတာပေါ့လို့ပဲပြောရမှာပဲဒါပေမဲ့ reality တကယ်ဟိုလက်တွေ့မှာတော့အဒီဟာကအားလမ်းမရှိဘူးအဲ့တော့တခြားနိုင်ငံတွေကတော့ဗာလဲဆိုတော့ဟိုအက်ဒော့ဖာဂျီနယ်တို့နော်ဟိုသတ်ဟိတ်မှာလုပ်တဲ့ ICC တို့ဒါတောင်မှအများကြီးဟိုတာစီတွေအများကြီးရှိသေးတယ်ဗာလဲဖြစ်နိုင်ကြီးရှိတယ်လမ်းကြောင်းကြီးလို့ပြောလို့ရှိရင်ခြားသူနဲ့တောင်းနေမှာပဲသူကလည်းသူအပြင်မှာနိုင်ငံတစ်ခုမှာအခုဖြစ်နိုင်ရှိရင်ရှိတဲ့နိုင်ငံလို့ပြောလို့ရှိရင်အမေရိကရှိနေတယ်အမေရိကရှိနေတဲ့ UK ရှိနေဩစတြေးလျရှိနေအဲထဲမှာမှအလန်ကောင်ကတော့အမေရိကနဲ့ကနေဒါကိုဟိုမဖြစ်နိုင်တဲ့ဟာမျိုးတွေပဲရှိအဲ့ဒါကသူကဒီ file ဟိုက file ကဆက်သွားနေတယ်အဲ့ဒီမှာမှအဘသူတွေတူရတော့မြောက်တယ်ဆိုတော့ဒီကိစ္စနောက်ပြီးတော့ပြီးခဲ့တဲ့ Bosnia ရဝန္ဒာတို့တွေတဲ့ပို့ပြီးတော့ဟို suspect ဖြစ်တဲ့လူတွေပို့များပါလိမ့်မယ်ဖြစ်လို့မကဘူးအကြမ်းဒါဒီမှာရောဒီလူတွေကိုတခြားတဲ့လူများရှိကြပါငားကြီးများပါလေအဲ့ဒီအဲ့ဒါကိုပြောလို့ရှိရင်တစ်ခါမှအခုရှိနေတဲ့ရဝနာမာရမဟိုဟိုတရားရုံးရှိလူလောက်တာပတ်စံကုန်ရောအကြီးဆုံးပြီးတော့မဖြစ်ရဘူးဆိုပြီးတော့ဝိဒနာမျိုးထွက်နေတာကျွန်တော်တို့မှမြင်လို့ဉာဏ်ရှိနေတယ်နော်ဟု
တ်ကဲ့ကျွန်တော်ကခုနကကိုတင်းမြင့်ပြီးတော့ပြန်ထောက်ချင်ပါတယ်ဒီလက်ရှိ energy အစိုးရအနေနဲ့ဒီဖြစ်ရတဲ့ပတ်သက်ပြီးတော့ တော့နိုင်ငံတော်များနိုင်ငံတကာထောက်ပြတော့လုံခြုံရေးဖွဲ့ပါတာဝန်ရှိတယ်ပေါ့နော်ဒါပေမဲ့တချို့မြင်ကြတာက energy စုရကုလိုက်ကဒါကိုအကောက်ွယ်ပြီးနေတယ်ဆိုတဲ့သဘောမြင်ကြပါတယ်အဲ့ဒီအချိန်ကြီးရောမြင်ရပါလားကိုစိန်နဲ့တော့
energy စိုးရတဲ့ဒေါ်သတိကြီးကိုယ်တိုင်လည်းသူကဝန်ခံတာကြီးတာပဲလေသူကအာ UPR နဲ့အင်္ဂလန်ကဝင်ကြီးလာတဲ့ခါကျတော့ဒီကိစ္စကိုတခြားအဲ့ဒီလမ်းနဲ့ဒီတဲ့ပုံပေါင်းတဲ့နီလမ်းနဲ့အဲ့လိုလိုဟိုလုတ်ခဲနိုင်တာဆိုတဲ့ဟာမျိုးနော်အဲ့ဒီကြောကြောထားတာပဲအဲ့တော့ရှင်းနေလာတယ်
ဟုတ်တယ်ကျွန်တော်နောက်ဆုံးလေးတူတူလေးနေကြပါလေအခုမြန်မာဆွေရကဒီဖြစ်ရနေတာပတ်သက်ပြီးတော့စုံစမ်းရေးကော်မတီပေါ့ပြည်တွင်းမှာဖွဲ့စည်းပါတယ်နိုင်ငံတကာနှစ်ယောက်ပြည်တွင်းကနှစ်ယောက်ပေါ့ဒီဖွဲ့စည်းထားတဲ့ရလက်ကဒီဖွဲ့စည်းထားတဲ့အခြေအနေဒီကထွက်လာမဲ့ report အစီအစဉ်လာရှိပါတယ်မြန်မာသက်သာရှိမှာနိုင်ငံတကာလက်ခံမဲ့အတိုင်းလာရှိတာဘယ်လိုမြင်ပါလဲခင်ဗျာ
ဒီမှာစုံစမ်းရေးကော်မရှင်အနေနဲ့တွားတွေ့တာကအာကိုလူကိုပြန်မေးတဲ့ဟာအနေထားပဲရှိနေသေးတယ်လေဟိုတကယ်လွတ်လွတ်လပ်လပ်အာစောက်ဆိတ်မရှိဘဲနဲ့အစ်စ်ခံနိုင်တဲ့အနေထားမဟုတ်တာတစ်ဖက်ပြောရရင်တော့တစ်ဖက် community ကလုံး community နှစ်ခုကလုံးဒါမှမဟုတ်ရင်အဲအဲ့ဒီဟိုအစိုးစစ်တပ်ကလုံးလုံးရေးပတ်ဒီရောမေးနိုင်တဲ့အနေကနောက်ပြီးတော့ဟိုဒုက္ခတွေတွေပဲဟိုကိုပြီးနိုင်တဲ့ picture တွေဘက်ကိုပြီးနိုင်တဲ့အနေထားမရှိတော့ဒါအရာတွေတော့မြင်ပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒဲဒီလိုက်စီစဉ်အချင်းဖြစ်တော်လို့ပါအဓိကပါဝင်ဆွေးပြီးဆွေးနွေးပြီးတဲ့လူခွင့်ရှင်နေဦးအောင်သူနောက်ဒင်းစားဆရာဦးစိန်ဝင်နဲ့ကျွန်တော်တို့ရှင်နေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်ဒဲဒီလိုက်စီစဉ်ဒီမှာပဲဇာနာပြပေးပါခင်ဗျာ